မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ10ရက်တနင်္လာနေ့ညနေခင်းရဲ့ VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei ကုမ္ပဏီကြီးရဲ့ဗန်ဒါရေးဆိုင်ရာအကြီးအကဲကိုအာမခံပေးတင်မတဲ့ဒီကနေ့တရားရုံးမှာဆုံးဖြတ်ဖို့ရှိပါတယ်။မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်တာဝန်ရှိတဲ့စစ်တပ်နဲ့နေသားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဥရောပကောင်စီကပြောကြားလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့ဒီကနေ့ကြားရောက်တဲ့လူ့အခွင့်အရေးကြီးညာစာရ20ပြည့်အထိမ့်မှတ်မှာသမရအဝင်းမြင့်ပေးပို့တဲ့တဝန်လွှာထဲမှာတော့မြန်မာနိုင်ငံသားရဲ့လူခွေအခြေအနေတွေတိုးတက်ကောင်းမွန်လာစေဖို့လူခွေကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြပါလို့တိုက်တွန်းပါတယ်ဝန်ကြီးဌာနတွေဘက်ကသဘောထားဘယ်လိုရှိပါသလဲ
။ဆိုရရင်ဖြင့်လေပြည်သူတွေအတွက်ပုံမှန်ထီရောက်စွာအကောင့်ချေဖို့ဆောင်ရွက်ပေးနိုင်မယ်လို့ညွှန်လင့်ပါတယ်။အကောင့်ချေဖို့ဆောင်ရွက်ပေးနိုင်အောင်
လူမှုဝန်ထမ်းဝန်ကြီးဒေါက်တာဝင်းမြတ်ရေးဖြစ်ပါတယ်ရှင်။အစိုးရဘက်ကဒီလိုမျိုးပြောဆိုပေမဲ့လည်းမြန်မာပြည်သူတွေအနေနဲ့လုံခြုံစိတ်ချရတဲ့လူခွင့်ရေးမရသေးဘူးလို့မြန်မာနိုင်ငံလူခွင့်ရေးမြင့်တင်ကာကွယ်သူများအဖွဲ့ဘက်ကဝေဖန်ပြောဆိုလိုက်တဲ့သတင်းပေးပို့ချက်နဲ့အတူဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာဒုက္ခသည်အဖြစ်ခိုးလုံနေတဲ့ဘာရီးနိုင်ငံသားတယောက်ထိုင်းကိုအလဲသွားတော့ဖမ်းခံရလို့သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့ဩစတြေးလျကတောင်းဆိုတဲ့အကြောင်းသတင်းလွှာနဲ့အတူသောတာရှင်တွေအတွက်ဒီဇင်ဘာတေးလက်ဆောင်ပါဖို့လည်းရှိပါတယ်။အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ Huawei ဤပညာကုမ္ပဏီကြီးရဲ့ဗန်ဒါရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်ဖို့ရှိပြီးတော့သူ့ကိုအာမခံပေးတဲ့မတင်ကြားနာဆုံးဖြတ်မှာဖြစ်ပါတယ်။မန်ကွမ်ဂျောင်ကိုမတမာမှုဆွဆွဲချက်တွေနဲ့တရားဆွဲကျင်နေတဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးတဲ့မတဲ့မဆုံးဖြတ်ခင်သူ့ကိုအာမခံမပေးတင်ဘူးလို့ကနေဒါအစိုးရရှေ့နေတွေကပြောပါတယ်။သူ့ရဲ့ရှေ့နေကတော့ကျန်းမာရေးကြောင့်အာမခံရတဲ့နယ်လို့ပြောပါတယ်။မန်ဝမ်ဂျောင်ကိုဖမ်းဆီးထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရကတရုတ်ဆိုင်ရာအမေရိကန်တပ်အမတ်ကြီးကိုဆင့်ခေါ်ပြီးတော့အင်မတန်ဆိုးွားတဲ့လုပ်ရဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမေရိကန်ကအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်ပြီးတော့ဒါဟာအင်မတန်ဆိုးွားတယ်လို့တရုတ်ဒုနိုင်ငံသားရေးဝန်ကြီးလေယူချန်းကအမေရိကန်တပ်အမတ်ကြီးတယ်ရီ ဘရန်စတက်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အီရန်နိုင်ငံအပေါ်အမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့တံခါးမှုတွေကိုမန်ကချိုးဖောက်ထားတယ်လို့ဆိုပြီးသူ့ကိုအမေရိကန်ကိုလွှဲပြောင်းပေးရဖို့ကနေဒါအစိုးရကိုတောင်းဆိုထားတာပါ။ဒီတောင်းဆိုချက်ကိုအမေရိကန်ကရုပ်သိမ်းပေးဖို့လဲအမေရိကန်တပ်အမတ်ကြီးကိုတရုတ်ကတောင်းဆိုခဲ့ပါတယ်။ Huawei ဗန်ဒါရေးဆိုင်ရာအကြီးအကဲဟာဒီဇင်ဘာ1ရက်နေ့ကဗန်ကူဗာလေကြိတ်မှာခီးတစ်ထောင်နားဆင်မှာကနေဒါအစိုးရကဖမ်းဆီးခဲ့တာဖြစ်ပါတယ်။
ဒီစံကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းကားလော့စ်ကွန်ရဲ့ဝင်ငွေကိုအမေရိကန်ဒေါ်လာ44သန်းလျှော့ပြီးတင်ပြခဲ့တဲ့အတွက်ဒီစံကုမ္ပဏီဥက္ကဋ္ဌဟောင်းပါဝင်နောက်ထပ်ဒီစံအမှုဆောင်အရာရှိနဲ့ဒီစံကားကော်ပိုရေးရှင်းတို့ကိုဂျပန်အနာပိုင်တွေကတရားဝင်ဆွတ်ချက်တင်လိုက်တယ်လို့ဂျပန်သတင်းတွေကဒီကနေ့ဖော်ပြလိုက်ပါတယ်။ကွန်နဲ့နောက်ထပ်အမှုဆောင်တူကိုဝင်ငွေကိုအခုနှစ်မတ်လအထိနောက်ထပ်3နှစ်လျှော့ပြခဲ့တဲ့အတွက်သူတို့နှစ်ဦးကိုဆွတ်ချက်အတွက်ဒီနဲ့ပြန်ပြီးတော့ဖမ်းဆီးသွားမှာဖြစ်တယ်လို့နောက်သတင်းတွေကဆိုပါတယ်။အသက်ထုတ်လိုက်တဲ့ဖန်ဝရန်ကအာနာပိုင်နေနဲ့သူတို့နှစ်ဦးကိုဖမ်းဆီးပြီးနောက်ထပ်ဆစ်ဆေးတာတွေလုပ်ဖို့လည်းခွင့်ပြုသွားမှာဖြစ်ပါတယ်။2010ကနေ2015ခုနှစ်အတွင်းရခဲ့တဲ့သူ့ရဲ့ဝင်ငွေတွေကို50ရာခိုင်နှုန်းကျော်လျှော့ပြဖို့ပူးပေါင်းကြံစည်ခဲ့တယ်လို့တန်ကြားရှိတဲ့အတွက်ဂေါန်ဟာပြီးခဲ့တဲ့နှုန်းမှာ19ရက်နေကလေးကဖမ်းဆီးထိမ့်သိမ်းခံရတာဖြစ်ပါတယ်။နစ္စန်ကုမ္ပဏီရဲ့နောက်ထပ်အမှုဆောင်တစ်ဦးကတော့အသက်62နှစ်အရွယ် Greg Kelly ဖြစ်ပြီးတော့သူ့ကိုလည်းဂေါန်နဲ့ပူးပေါင်းခဲ့တယ်လို့တန်ကြားရှိခံထားတာဖြစ်ပါတယ်။ကမ္ဘာရှိတဲ့သူရဲ့ရှေ့နေကတော့ကယ်လီအနေနဲ့အပြစ်မရှိဘူးဆိုပြီးတော့ပြောထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Gone Back ကတော့တစုံတရာမှတ်ချက်ပြီးပြောဆိုတာတော့မရှိသေးပါဘူး။ဂျိုရိုနဲ့တခြားသတင်းအေဂျင်စီတွေကဖော်ပြနေရရင်နဲ့ပတ်သက်ပြီးဂျပန်ရှေ့နေကျုံရုံဘက်ကချက်ချင်းတော့အတီမပြုတ်သေးပေမဲ့ဒီကနေ့နောက်ပိုင်းမှာတော့သတင်းလာရှင်းလင်းပွဲလုပ်သွားဖို့ရှိနေပါတယ်။ဂျပန်နိုင်ငံရဲ့ဥပဒေအရတော့အာနာပိုင်နေအနေနဲ့ Gone နဲ့ Kelly ကိုစွန့်ချက်တင်တာဓမ္မမဟုတ်ယမန်ယူပြီးပြန်ဖမ်းမလားဆိုတော့ဒီကနေ့ဆုံးဖြတ်မှာဖြစ်ပါတယ်။သူတို့ကိုယမန်ယူပြီးထပ်ဖမ်းမယ်ဆိုရင်တော့နောက်ထပ်22ရက်ကြာဖမ်းချုပ်ပြီးတော့ဆက်စင်းနိုင်မှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်ပြီးခဲ့တဲ့သတင်းလေးပတ်အတွင်းဆန္ဒပြပွဲတွေရှိနေတဲ့ပြင်သစ်နိုင်ငံမှာဆန္ဒပြမှုတွေနဲ့ပတ်သက်လို့သမ္မတအမန်နျူအယ်မက်ခရွန်ဒီကနေ့နိုင်ငံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ် ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ရှင်။အစိုးရဘက်ကဒီလိုမျိုးပြောဆိုပေမဲ့လည်းမြန်မာပြည်သူတွေအနေနဲ့စနေတနင်္ဂနွေရုံးပိတ်ရက်အတွင်းစန္ဒပြသူတချို့ကဂျယ်ရီကိုဂဲရီနဲ့ပြစ်ပေါက်ကားရီကိုမီးရှို့ခဲ့တဲ့အပြင်စေးဆိုင်တွေကိုလည်းဖျက်ဆီးခဲ့ပါတယ်။ လောင်စာစီစေးကြီးမြင့်လာတဲ့အကျိုးဆက်အဖြစ်နဲ့ကုန်စည်နှုံးတွေတက်တာကိုမကြည့်နှက်လို့ပြင်းထန်မှာဒီရင်မောင်းနေဝစ်စင်နဲ့စိမ့်ဝါရောင်ဝစ်ကုတ်အင်ဂျီတွေဝစ်ပြီးတော့ဆန္ဒပြတဲ့လှုပ်ရှားမှုတွေဖြစ်နေတာပါ။စနေနေ့တုန်းကဆန္ဒပြပွဲတွေမတိုင်ခင်ပါရီမြို့တော်ကအထင်ကရအီဖန်မျှော်စင်ကြီးအပါအဝင်ကဘာလက်ခီးတယ်တွေအလားများတဲ့နေရာတွေကိုပိတ်ထားခဲ့တဲ့အပြင်ရဲတပ်ဖွဲ့ အကျန်းဖက်ဖြည့်စည်းသူ2200ကိုလည်းရဲကဖမ်းဆီးခဲ့ပါတယ်။ရာသီဥတုပူနွေးလာမှုတိုက်ဖြတ်ရေးလောင်စာဆီရွေးအပေါ်အခွန်တိုးခောက်မဲ့အစီအစဉ်ကိုဆန္ဒပြမှုတွေကြောင့်တမရမက်ခရွန်အစိုးရကစိုက်ထားမယ်လို့ကြေညာခဲ့ပေမယ့်ဆန္ဒပြသူတွေကတခြားစီးပွားရေးဆိုင်ရာမကျေနပ်မှုတွေကိုဖြေရှင်းပေးဖို့အတွက်ဆက်လက်တောင်းဆိုဆန္ဒပြနေတာပါဆန္ဒပြမှုတွေဟာပါရီမြို့တော်အပြင်မာဆေးဘော်ဒိုလ
ဒီနေ့ရေခဲမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တောင်ရှိသူတွေဟာဒီကနေ့မှာတော့လမ်းတွေရှင်းလင်းဖို့နဲ့လျှက်စစ်မှုတွေပြန်ဝတ်အတွက်ဂျိုးပန်နေကြပါတယ်။ဗာဂျီးနီးယား၊မြောက်ကယ်ရိုလိုင်းနာ၊တောင်ကယ်ရိုလိုင်းနာ၊နောက်ဗာဂျီးနီးယား၊တင်နက်စီပြည်နယ်နေရာတချို့မှာတနင်္ဂနွေနေ့ကစီးနင်းနေဆန္ဒလက်မှတ်ကနေ၂၄လက်မှတ်လောက်အထိကျခဲ့ဖြစ်ပါတယ်။စီးနင်းကြောင့်လမ်းတွေဟာ Charlotte မြို့ လေဆိပ် မှာ လည်း တနင်္ဂနွေ နေ့က လေကြောင်း ခီးစဉ် 1000 ကျော်ကို ဖျက်ပစ် ခဲ့ ရပါတယ် ဒီ မုန်တိုင်း ကြောင့် လူ 3000 လောက် လျှက်စစ် မီး မရှိ ဘဲ နေ ရတယ် လို့ လျှက်စစ် ကုမ္ပဏီ တွေ က ပြော ကြား လိုက် ပြီးတော့ ဒီ ထဲက အများစု ဟာ မြောက် ကရိုလိုင်းနာ ပြည်နယ် မှာ ဖြစ် တယ် လို့ ဆို ပါတယ် နေ မုန်တိုင်း ကြီး တွေ ဟာ အများအဖြစ် တော့ American ပြည်ထောင်စု မြောက် ပိုင်း ပြည်နယ် တွေ မှာ ဖြစ် များတာ ဖြစ် ပြီးတော့ အဲ့ဒီ ပြည်နယ်တွေ က တော့ တောင်ပိုင်း ပြည်နယ် တွေ နဲ့ မတူ ဘဲ နှင်း မုန်တိုင်း ဒီ ဒဏ် အတွက် ကို သေချာ ပြင်ဆင် ထား ပြည်နယ် တွေ ဖြစ် ပါတယ် Virginia နဲ့ မြောက် Carolina ပြည်နယ် အုပ်ချုပ် ရေး မှု တွေ က တော့ နှင်း မုန်တိုင်း မကြ ခင် မှာ ကတည်းက မုန်တိုင်း ပြည်နယ် ထူထောင် ရေး အစီအစဉ် တွေ ကို အကူအညီ ပေး နိုင် ဖို့ အတွက် သူတို့ ပြည်နယ် တွေ မှာ အရေးပေါ် အခြေအနေ ကို ကြီး ညာ ခဲ့ တာ ဖြစ် ပါတယ် ခင်ဗျာ
VOA American တဲ့ ညနေပိုင်း မြန်မာဘာသာ အစီအစဉ် တွေ ကို ညနေ 6:00 ခွဲ က နေ ညနေ 9:00 ထိ ဟိုင်းဒိုမီတာ 70 kHz 10683 ဟိုင်းဒိုမီတာ 19 kHz 15565 နဲ့ ဟိုင်းဒိုမီတာ 25 kHz 11965 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့လာနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရစစ်တပ်ကဆိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတာဝန်ရှိတဲ့စစ်တပ်နဲ့နေကြောင်းဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့ဒီကနေ့ကြေညာချက်ထုတ်ခဲ့ပါတယ်။အရေးယူကန့်သတ်ခံထားရသူစီရင်ဝင်တွေကိုလည်းအမြဲမပြတ်စောင့်ကြည့်သုံးသပ်သွားမယ်လို့ဥရောပကောင်စီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။လူခွင့်ရချိုးဖောက်တဲ့ဆွဆွဲချက်တွေကိုဆက်လက်ဆောင်ဆန်းဖို့တရားလွတ်လပ်တဲ့လုပ်ငန်းစဉ်တစ်တခုလိုအပ်ပြီးတော့နိုင်ငံတကာယာစွေတရားရုံး ICC ရဲ့တရားစီရင်ပိုင်ခွင့်နဲ့အပြည့်အဝအတိအမှတ်ပြုခံရတဲ့မျှတဗတ်မလိုက်တဲ့ယာစွေမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ရေးပြင်ဆင်ဖို့အရေးကြီးတယ်ဆိုတာကိုလည်းဥရောပကောင်စီရဲ့ထုတ်ပြန်ချက်ထဲမှာအလေးပေးပြောထားပါတယ်။ကုလသမဂ္ဂလူခွင့်ရကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေအပေါ်ဥရောပကောင်စီကအထူးစိုးရိမ်တယ်လို့ပြောပါတယ်။အခုနှစ်ဆန်းဒီ February 26ရက်နေ့တုန်းကချခဲ့တဲ့ဥရောပကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအခြေအနေသုံးသပ်ချက်ထဲမှာမြန်မာအစိုးရကိုတောင်းဆိုခဲ့တဲ့အချက်တွေကိုလည်းထပ်ပြီးတော့တောင်းဆိုထားပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နဲ့မြန်မာအစိုးရကြားမှာပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာလည်းဥရောပကောင်စီကကြိုဆိုခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့အားလုံးပါဝင်တဲ့လူမှုစီးပွားတိုးတက်ရေးတို့အတွက်ဆက်ပြီးတော့ပံ့ပိုးကူညီသွားမယ်ဆိုတာကိုလည်းအခိုင်အမာပြောကြားထားပါတယ်။ရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလောက်အောင်လူခွင့်ရချိုးဖောက်မှုတွေလုပ်ခဲ့တယ်လို့ဆိုတဲ့စစ်တပ်နဲ့နေကြောင်းတပ်ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုဂျွန်လရုံကပိတ်ဆို့တန်ခတ်မှုတွေလုပ်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်ပြည်နယ်ကလူခွင့်ရချိုးဖောက်တဲ့ဆွဆွဲချက်တွေကိုစုံစမ်းဖို့နိုင်ငံတကာကျွမ်းကျင်သူ2ယောက်ပါဝင်တဲ့ဒီလွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ကိုဖွဲ့ထားပါတယ်။အဖွဲ့ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌတို့လောလောဆယ်မြန်မာနိုင်ငံမှာရောက်နေကြပါတယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ကအင်မီတော်အရာရှိချုပ်အဖြစ်ခန့်အဖို့ပြင်ဆင်နေတယ်လို့တော်မင်းများကခန့်မှန်းနေကြတဲ့ဒုသမ္မတရုံးရဲ့အရာရှိချုပ်ကလည်းသူ့အနေနဲ့ဒီရာထူးကိုလက်ခံမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။အခုလောလောဆယ်မှာဒုသမ္မတမိုက်ပန့်ရုံးရဲ့အရာရှိချုပ်အဖြစ်နဲ့ တော်ထမ်းဆောင်နေတဲ့နိက်အိုင်အက်စ်ကသမ္မတထရမ့်ရဲ့ဒူးသမ္မတမိုက်ပန်စ်တို့ကိုကျေးဇူးတင်ကြောင်းဒါပေမဲ့သူ့အနေနဲ့ထရမ့်အစိုးရရဲ့အဖွဲ့တာဝန်ကနေလုံးဝနှုတ်ထွက်တော့မှာဖြစ်တယ်လို့တနင်္ဂနွေနေ့ကတွစ်တာကနေပြောကြားလိုက်ပါတယ်သူ့အနေနဲ့ဒီနေ့အကုန်မှာယာဒူးကနေနှုတ်ထွက်မှာဖြစ်ကြောင်းဒါပေမဲ့သမ္မတထရမ့်ရဲ့မိတ်အမေရိကန်ဂရိတ်အဂိမ်းဆောင်မှုနဲ့အည ဒီကိစ္စကိုအများဆုံးဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းတနင်္ဂနွေနေ့ကတွစ်တကားနေပြောကြလိုက်ပါတယ်။မစ္စတာအာယာကဒီယာရုကိုလက်မခံဘဲညှင်းပယ်လိုက်တဲ့အတွက်သမ္မတထရမ့်ဟာအခုခါမှာအမေရိကန်မလာဝင်ကြီးစတီဗ်မနူချင်ရဲ့စီမံခန့်ခွဲမှုနဲ့အတုံးကြီးဆိုင်ရာညွှန်ကြားရေးမှု မိတ်မိုဘနီဓမ္မမဟုတ်ကွန်ဆာဗေးတစ်ဝါဒီရီပပ်ဘလစ်ကန်လွတ်တော်မှာမတ်မေဒိုဒိုကိုအင်မီတော်အရာရှိချုပ်ယာရုအတွက်စဉ်းစားနေတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
Saudi Arabia ရှမာကိုရှူဂျီကိုတပ်ဖြတ်မှုမှာပါဝင်တယ်လို့မတင်ကြတဲ့ဆော်ဒီအာရေဗျားကထိပ်ပိုက်တာဝန်ယူခဲ့သူနှစ်ယောက်ကိုလွှဲပြောင်းပေးအပ်ဖို့တူရကီရဲ့တောင်းဆိုချက်ကိုဆော်ဒီနိုင်ငံသားရဲ့ဝန်ကြီးကညှင်းဆိုလိုက်ပါတယ်။ကိုနိုင်ငံသားတွေကိုတရားခဏ်အဖြစ်လွှဲပြောင်းမပေးနိုင်ဘူးလို့ဝန်ကြီးကတနင်္ဂနွေနေ့ကသတင်းထုတ်တွေကိုပြောကြားခဲ့တာပါ။ဆော်ဒီအရှေ့မင်းသားရဲ့ထိပ်တန်း ဒီအစ္စတန်ဘူလ်မြို့တော်ကဆာဒီကောင်စစ်ဝင်ရုံးထဲမှာတရင်တောက်ကိုတပ်ဖြတ်ဖို့အတွက်အာဆာရီတို့ကဒီနဲ့ကာတာနီတို့စီစဉ်ခဲ့တယ်ဆိုပြီးတော့တူရကီအစိုးရရှေ့နေတွေကခိုင်ခိုင်မာမာတန်တရားရှိနေကြတာဖြစ်ပါတယ်
အိန္ဒိယနိုင်ငံကသဘောထားတင်ပါတယ်ဟိန္ဒူဆန္ဒပြတဲ့သူတွေနဲ့ဘုန်းကြီးထောင်ပေါင်းများစွာကမနေ့တနင်္ဂနွေနေ့ကနယူးဒယ်လီမြို့မှာစုဝေးခဲ့ကြပြီးတော့ပျက်စီးသွားတဲ့ဗလီနေရာမှာဟိန္ဒူဖျားကျောင်းကိုစောက်ဖို့တောင်းဆိုခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကဟိန္ဒူဖျားကျောင်းကိုဒီစောက်ဖို့အတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်မွတ်စလင်ဗလီကိ ည်းဥတိုက်လျှောက်ထားခဲ့ကြပါတယ်တရားရုံးချုပ်ကတော့ဒီကိစ္စကိုအမိန့်ချဖို့အတွက်အချိန်ပေးဖို့လိုတယ်လို့ပြောပါတယ်မွတ်စလင်အုပ်ချုပ်သူတွေကဒီ1928ခုနှစ်ကဟိန္ဒူဘုရားကျောင်းကိုဖျက်ပြီးတော့ဒီနေရာမှာဗလီဆောက်ခဲ့တာဖြစ်တယ်လို့ဆန္ဒပြတဲ့သူအတော်များများကပြောပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာဖို့လူခွင့်ရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြပါလို့သမ္မတဦးဝင်းမြင့်ကတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူခွင့်ရေးကြီးညာစာရက်290ပြည့်အထိမ်းအမှတ်ဖြင့်သမ္မတကပေးပို့တဲ့တဝန်လွှာတွေအခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပိုင်းမှာအားနည်းစေရှိနေပေမဲ့ဖြစ်ထွန်းတိုးတက်မှုပိုင်းရှိလာတာကိုလည်းအတိအမှတ်ပြုပြောဆိုသွားပါတယ်အပြည့်အစုံကတော့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကကမကထပြုပြီးဒီကနေ့ကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ
်ကမ္ဘာလူခွင့်ရေးကြီးညာစာနဲ့290ပြည့်ထိမ်းမဆောင်မှုကတော့လူခွင့်ရေးရည်တည်ပြီးဆိုတာပဲဖြစ်ပါတယ်အဲ့ဒီဆောင်မှုနဲ့ညီမြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးချင်းတိုးတက်အောင်လှုပ်ဆောင်မှုသမ္မတဦးဝင်းမြင့်ကတုံ့ဝန်လာမှာတိုက်တွန်းထားတာကိုလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရာကအခမ်းအနားတွင်ဖတ်ကြားသွားပါတယ်
နိုင်ငံသားများရဲ့လူခွင့်ရေးအခြေအနေပုံမိုတိုးတက်ကောင်းမွန်စွာစေခြင်းအတွက်ပြည်ထောင်စုဝန်ကြီးဌာနများတိုင်းဒေသကြီးနှင့်ပြည်내အစိုးရများအရက်ဖက်လူမှုအဖွဲ့အစည်းများအစိုးရမဟုတ်သောအဖွဲ့အစည်းများအစိုးရနှင့်ပုဂ္ဂလိကမီဒီယာအဖွဲ့အစည်းနှင့်ပြည်သူများသည်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်နှင့်ပူးပေါင်းဆောင်ရွက်ကြပါရန်တိုက်တွန်းလိုက်ပါသည
်ဒီကနေ့ခန္ဓာကိုယ်တော့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဦးဆောင်ကျင်းပတာဖြစ်ပြီးနိုင်ငံသားတဏ္ဍာမန်များရန်ကုန်တိုင်းစိုးရွားဖွဲ့တာဝန်ရှိသူများကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ကတာဝန်ရှိသူများလူခွင့်ရေးလှုပ်ရှားသူများတက်ရောက်ကြပါတယ်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေလက်ရှိဖွဲ့စည်းပုံဥပဒေပါနိုင်ငံသားခွင့်ရေးတွေနိုင်ငံချင်းချင်းချုပ်ဆိုထားတဲ့သဘောတူစာချုပ်တွေစာရတွေနဲ့ညီနိုင်ငံသားတွေရဲ့လူခွင့်ရေးကိုလေးစားစောင့်ရှောက်ဖြည့်ဆည်းပေးရမှာလူခွင့်ရေးကော်မရှင်ရဲ့အခမ်းအနားကိုဝင်းကြီးဒေါက်တာဝင်းမြတ်ကြီးကလည်းထောက်ပြပြောဆိုပါတယ်ကော်မရှင်ရဲ့ကြံပြုချက်တွေပေါ်အစိုးရဘက်ကကောင်ထယ်ပေါ်လှုပ်ဆောင်ရင်းနဲ့ပတ်သက်ပြီးဒေါက်တာဝင်းမြတ်ကြီးက
ကြံပြုချက်များပေါ်လဲအစိုးရအနေဖြင့်လည်းပြည်သူတွေအတွက်ပုံမှန်ထိရောက်စွာအကောင့်ချေဖို့ဆောင်ရွက်ပေးနိုင်မယ်လို့ညွှန်လင့်ပါတယ်
ကောင်းကျေဖို့ဆောင်ရွက်ပေးနိုင်အောင်လဲအစိုးရအနေနဲ့ကြိုးစားဆောင်ရွက်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်။ပြီးခဲ့တဲ့နှစ်ခုနှစ်ဆယ်အချိန်ကိုပြန်ကြည့်ရင်နိုင်ငံတကာမှာလူခွင့်ရင်းနဲ့ပတ်သက်လို့တိုးတက်လာတာများပြီးမယ်မြန်မာနိုင်ငံမှာတော့အားနည်းနေသေးတယ်လို့ထောက်ပြသူကထင်ရှားတဲ့စာရေးဆရာမှတူဖြစ်သူမတ်တီကဆန်ကြောင်းမှာ
ဒါပေမဲ့ဖြစ်ထုံးပြောင်းလဲမှုရှိတာကိုလည်းသူကအတိအမှတ်ပြုပြောဆိုပါတယ်။တကယ်တမ်းကတော့ကျွန်မထင်တယ်ဒါကဒီအစိုးရလက်ထက်ဟိုအစိုးရလက်ထက်ဆိုတာထက်ပေါ့နော်ဒီအစိုးရနောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဒီလူရောက်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့လူထုရဲ့တိမှုကလည်းတိုးလာသလိုကျင့်သုံးနိုင်ခွင့်အခွင့်အလန်းလည်းအတန်အသင့်တော့တိုးတက်လာတယ်။
1946ခုနှစ်မှာဖွဲ့စည်းတဲ့ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကနေအပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစာရမ်းမူကြောင့်1946ခုနှစ်ကနေ27နှစ်တိနှစ်ကြာဦးဆောင်ရေးဆွဲခဲ့တာပါ။အပိုက်30ပါတဲ့အဲ့ဒီကြီးညာစာရမ်းကိုတော့1946ရာလေးဆယ့်ခုနှစ်ဒီဇင်ဘာ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကြီးကနေအတည်ပြုပေးခဲ့ပါတယ်။ဒါကြောင့် ပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစာရမ်းအတည်ပြုခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကိုအစွဲပြုပြီးပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်1946ခုနှစ်ကစပြီးတည်ယဝင်သတ်မှတ်ခဲ့တာပါခင်ဗျာ။
ကိုထအောင်ခမ်းပါရှင်ဒီလိုမျိုးလူခွေကော်မရှင်ဘက်ကအခမ်းအနားကျင်းပတဲ့တပြိုင်နက်တည်းလိုမှာပဲလူခွေရေးတက်ကြွလှုပ်ရှားသူတွေကလည်းနိုင်ငံတကာလူခွေရေးနေ့အထိမ်းအမှတ်အခမ်းအနားကိုရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။မြန်မာပြည်သူတွေအနေနဲ့လုံခြုံစိတ်ချရတဲ့လူခွေရေးမရရှိသေးဘူးလို့မြန်မာနိုင်ငံလူခွေရေးမြင့်တင်ကာကွယ်သူများအဖွဲ့ရဲ့စီမံကိန်းဒါရိုက်တာဦးမမောင်လေးကဒီကနေ့ကြား ကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားပြီးသတင်းယူထားတဲ့ကိုကောင်းဆန်ဟင်းကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်
မြန်မာပြည်သူလူထုအနေနဲ့လုံခြုံစိတ်ဆရာတဲ့လူခွေရေမရရှိသေးဘူးလို့မြန်မာနိုင်ငံလူခွေရေမြစ်တီကာဝယ်သူများအဖွဲ့ရဲ့စီမံကိန်းဒါရိုက်တာဦးမမောင်လေးက VOA ကိုအခုလိုပြောပါရစေ။
ထုတ်ပေါ်ခွင့်လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာရေးသားခွင့်တွေနဲ့ပတ်သက်လို့စိန်ခေါ်မှုတွေအများကြီးတွေ့လာတယ်လို့တုံ့တက်တယ်။တစ်ဖက်ကတုံ့တက်တော့လက်တွေ့မှာလည်းကိန်းကနန်းနေအရာလဲအခုငါပြောတဲ့သတင်းမီဒီယာသမားတွေနဲ့ပတ်သက်တဲ့ကိစ္စတွေတရားစွဲအရေးယူခံရတာတွေကထင်ထင်ရှားရှားပေါ်လာတယ်ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ပေါ့အခုငါပြောလို့ဒါကလည်းကျွန်တော်တို့ဟိုစိုက်ကြည့်စီမစိုက်ကြည့်စီဟိုဖက်မဆင်းလို့မရဘူးဗျအခုငါပြောတဲ့လူနည်းစုတွေရဲ့အခွင့်အရေးတွေဟုတ်လားလူနည်းစုအခွင့်အရေးတွေကလည်းဟောအင်တာမဆွေးရင်ကြာခေါင်းအောင်ကောင်းနေတယ်အထူးတစ်ဖြစ်ပေါ့နော်ဒီစစ်ဘေးမှာကြာနေတဲ့တိုင်းနာပိပခလေကြားထဲမှာကျွန်တော်တို့အခုတည်းကဟုတ်လားစစ်ဆောင်ပြည်သူတွေနော်တော်ထဲမှာစစ်ဆောင်နေတဲ့လူတွေတိတ်နဲ့တန်းနဲ့ဆီဆီနေတယ်ဒီကိစ္စတွေထဲမှာကျွန်တော်အမျိုးသားတွေအမျိုးသမီးတွေကလေးတငယ်တွေပေါ့ဗျာဒီလိုဖြစ်နေတဲ့ကိစ္စလည်းတစ်နှစ်မဟုတ်တော့နှစ်နှစ်မဟုတ်တော့သုံးနှစ်မဟုတ်တော့ဘူးအဆိုလိုချင်တာကဒီအခွင့်အရေးတွေနဲ့ပတ်သက်လို့ဆိုတော့ကြလေဟိုအင်တာမတ်ဆွေးရင်ကြာကောင်းပါလေအဲ့တော့ဟိုချုပ်ပြီးပြောရရင်တော့ကျွန်တော်နိုင်ငံလူနိုင်ငံသားတွေကျွန်တော်တိုင်းရင်းသားတွေအားလုံးဟာသတင်းမီဒီယာသမားတွေအားလုံးပေါ့နော်ဟာလွတ်လပ်လုံခြုံစိတ်ချရတဲ့အခြေအနေတစ်ခုရောက်အောင်ဟိုအစိုးရအနေနဲ့စူးစမ်းပြီးဆောင်ရွက်တင့်တယ်လို့ကျွန်တော်မြင်ပါတယ
်လူခွင့်ရမြစ်တင်ကာကွယ်သူများအဖွဲ့ကကျင်းပပြုလုပ်တဲ့နိုင်ငံတကာလူခွင့်ရနေ့အထိမ်းအမှတ်အခမ်းအနားကိုတော့ရန်ကုန်မြို့ယူတတန်ခမ်းမမှာကျင်းပလာပါအနေနဲ့ရရက်ကပြည်ရင်းပြည်ပလူခွင့်ရတကြလှုပ်ရှားသူတွေလည်းတက်ရောက်ခဲ့ပါလေမြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရအခြေအနေနဲ့ပတ်သက်ရင်အများဆုံးထောက်ပြပြောဆိုကြတာကတော့ရိုက်တာသတင်းတော်နှစ်ဦးဖမ်းဆီးထောင်ချခံရတဲ့ဖြစ်ရပ်နဲ့တိတ်မကြသေးခင်ကကချင်တကြလှုပ်ရှားသူ၃ဦးထောင်ဒဏ်ငွေဒဏ်ချမှတ်ခံရတဲ့ဖြစ်ရပ်တွေပါအဲဒီလိုထောက်ပြပြောဆိုသူတွေထဲမှာတဦးကတော့မြန်မာနိုင်ငံဆိုင်ရာဆွေးနွေးတန်ယုံကတန်မှုကြီးဂျိုဟန်ဟယ်လန်ဘော့ပါဒီကနေ့ကျင်းပတဲ့အခမ်းအနားအတွင်း VOA ကတိကျမေးမြန်းတာမှာရိုက်တာသတင်းတော်နှစ်ဦးဖြစ်ရတဲ့ပတ်သက်ပြီး Mr. Helen Bock ကအခုလိုပြောပါရယ
် Wallon and Chosuru Sweden and many with Sweden
သူတို့တွေဟာပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာဘာတွေဖြစ်ခဲ့လဲဆိုတာကိုဖော်ထုတ်ဖို့ကြိုးစားပြီးတော့သတင်းတောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်ခဲ့တာပါအဲ့ဒီလိုအလုပ်မျိုးကိုလုပ်တဲ့အတွက်သူတို့ကိုတရားစွဲတဲ့ဆိုတာမျိုးမလုပ်သင့်ပါဘူးဒါကြောင့်ဒီမှုကိုပြန်လည်ရုပ်သိမ်းပြီးပယ်ဖျက်ပေးဖို့အာဏာပိုင်တွေကိုကျွန်တော်တို့ထပ်ပြီးတောင်းဆိုပါတယ်
။ဆွေရင်တန်ယုံတန်မူကြီးဂျိုဟန်ဟယ်လန်ဘော့ကကိုဝါလုံးနဲ့ကိုကျော်စုဦးတို့ဟာသတင်းတောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တဲ့အတွက်တရားစွဲခံရတယ်လို့ဆိုပေမဲ့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်တအောင်စန်းစုကြည်ကိုယ်တိုင်ကအဲ့ဒီအချက်ကိုညင်ထားပြီးနိုင်ငံတော်လုံ့ဝချက်အဥပဒေကိုချိုးဖောက်တာကြောင့်ဖမ်းဆီးအရေးယူခံရတယ်ပြောထားဘူးပါလေ။ကိုဝါလုံးနဲ့ကိုကျော်စုဦးတို့ဖမ်းဆီးတင်သွင်းခံရတာလာမယ့်ဗုဒ္ဓဟူးနေ့မှာဆိုရင်တော့တနေ့တင်းတင်းပြေးမှာဖြစ်ပြီးအဲ့ဒီနေ့မှာတော့လူခွင့်ရေလှူရှားသူတွေကတနေ့ပြည့်အခမ်းအနားအနေနဲ့မဟာဗန္ဓုလပန်းချံတဲမှာစူဝေးဘက်တစ်ခုလုံးမှာလည်းဖြစ်ပါတယ်ဒီလ24ရက်နေ့မှာတော့သူတို့နှစ်ဦးရဲ့အယူခံတင်သွင်းမှုကိုပထမဆုံးကြားနာမှုအဖြစ်နဲ့ရန်ကုန်တိုင်းတရားရုံးမှာကြားနာတော့မှာလည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုညီလန်းတဲ့ညီရန်ရှင်မှန်ခံခွင့်မှုဥပဒေအရညီလွတ်ညီလန်းတဲ့ညီရန်အဆုံးပြုခွင့်လျှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှူးဆော်ခဲ့တဲ့နောက်တိုင်းနာဒေသတွေထူးထူးတော့ပရိသတ်ထီတာမှာရှိတဲ့လေလုတ်တူတောင်သူတွေရတက်မီဖြစ်ခဲ့ရပါတယ်။တိုင်းနာတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအတန်ကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြရပါလဲ။ဒီကြောင ယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ့်သတင်းရှင်တွေကိုကြိုလိုပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါညဒရိုက်လေးလိုက်အစီအစဉ်မှာတောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရသည်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတဘုတ်ကိုတင်ပြပေးကြပါမယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာဒုက္ခသည်အဖြစ်နဲ့ခိုးလုံနေတဲ့ဘာရိန်းနိုင်ငံသားတစ်ယောက်ဟာထိုင်းနိုင်ငံကိုအလဲသွားနေတော့မှအဖမ်းခံခဲ့ရပါတယ်။သူ့ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ဩစတြေးလျနိုင်ငံကတောင်းဆိုပါတယ်။သူ့ကိုတကယ်လို့ဘာရိန်းနိုင်ငံကိုပြန်ပို့လိုက်တဲ့ဆိုရင်နှင်းပန်းနှိပ်စက်ခံရနိုင်တာကြောင့်လို့ဆိုပါတယ်။ Hakim El Arabinger ဘာရိန်းအမျိုးသားဘောလုံးအသင်းကဘောလုံးသမားထောင်တူဦးဖြစ်ပြီးတော့ဘာရိန်းတော်ဝင်မိသားစုကိုဝေဖန်လေးရှိသူဖြစ်ပါတယ်။သတင်းနောက် Phil Marshall က VOA အတွက်သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။ Hakim El Arabinger နဲ့သူဇနီးဟာနိုဝင်ဘာလတုန်းကသူနေထိုင်ရာ Melbourne မြို့ကနေထိုင်းနိုင်ငံကိုအပန်းဖြေခီးထွက်ခဲ့ရမှာဗန်ကောက်နေစိတ်မှာအထင်သင့်ခံခဲ့ရပါတယ်။ဘာရင်းနိုင်ငံမှာ2012ခုနှစ်တုန်းကရဲစခန်းတစ်ခုကိုဖျက်လို့ဖျက်စီးလုပ်မှုနဲ့ဆွတ်ဆွဲပြီးဘာရင်းကသူ့ကိုအလိုရှိနေတယ်လို့ Interpol နိုင်ငံတကာရဲတပ်ဖွဲ့ကတဆင့်ကဘာတဝမ်းကိုနှိုးဆော်ပြီးဖော်ဝရန်ထုတ်ထားတာဖြစ်ပါတယ်။သူကတော့ပြစ်မှုမကျူးလွန်ဘူးလို့ညင်းဆိုထားပါတယ်။ LRB ဟာဘာရင်းမျိုးသားဘောလုံးအသင်းကဘောလုံးသမားဟောင်းတစ်ယောက်ဖြစ်ပြီးတော့2014ခုနှစ်မှာဩစတြေးလျနိုင်ငံကိုထွက်ပြေးခိုလုံခဲ့တာဖြစ်ပါတယ်။ဘာရင်းနိုင်ငံမှာဆက်နေရင်သူနှိပ်စက်ခံရမယ့်အန္တရာယ်ရှိတာကြောင့်ဩစတြေးလျနိုင်ငံမှာဒုက္ခသည်အဖြစ်ခိုလုံခွင့်ပြုခဲ့တာဖြစ်ပါတယ်။ဘာရင်းတရားရုံးကနေသူ့ရဲ့မျက်ကွယ်မှာပဲထောင်ဒဏ်10နှစ်အပြစ်ပေးထားပြီးဖြစ်ပါတယ်။အသက်25နှစ်အရွယ် LRB ကိုဘာရင်းနိုင်ငံကိုပြန်ပို့ခဲ့မယ်ဆိုရင်အကျဉ်းချခံရပြီးနှိပ်စက်ခံရနိုင်တယ်လို့ဩစတြေးလျနိုင်ငံကဆိုရင်မကင်းဖြစ်နေတာလို့ဆိုပါတယ်။ဩစတြေးလျနိုင်ငံသားရေးဝန်ကြီးမရီစတိန်ကတော့ထိုင်းနိုင်ငံက LRB ကိုထိမ့်သိမ်းထားတဲ့အပေါ်ဆိုရင်မကင်းဖြစ်ရတဲ့အတွက်ဩစတြေးလျနိုင်ငံကိုချက်ချင်းပြန်ပို့ပေးဖို့တောင်းဆိုတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကလည်းဘာရင်းနိုင်ငံရဲ့မြစ်တာရက်ခံချက်နဲ့ဒုက္ခသည်တယောက်ကိုထိုင်းနိုင်ငံအနေနဲ့အစကတည်းကမဖမ်းသင့်ဘူးလို့ထောက်ပြပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဘာရင်းလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးရာသုတေသနဌာနရဲ့စီယုံရေးမှူး Said El Wadiye ကလည်းနိုင်ငံတကာတန်းဝင်ဘောလုံးသမားတယောက်ကိုသူနေထိုင်ရာ Melbourne မြို့ကိုပြန်ခွင့်ပြုတင်တယ်လို့ပြောပါတယ
် The Thai as authorities have been ignoring the calls by the Australian government and by
Australia ဆူရနဲ့အတူတခြားလူခွင့်အဖွဲ့တွေတော်များများရဲ့တောင်းဆိုမှုတွေကိုထိုင်းအာဏာပိုင်တွေကမသိကြိုးကြုံပြုနေတာပါ Hakim ကိုဗရိနိုင်ငံကိုပြန်ပို့ခဲ့ရင်နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အဆင့်ရောက်တယ်ဆိုတာတိတိကျကျနဲ့တမင်လူလူရှိနေတာဖြစ်ပါတယ်
ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကတော့ပြင်ပဆက်ဖွဲ့မှုမပါပဲဘဲဘက်မှဘက်လိုက်တာမဖြစ်ရအောင်လုံထုံးလုံနည်းတွေနဲ့အညီလိုက်နာဆောင်ရွက်နေတယ်လို့ပြောပါတယ်။ LRB ကိုထိုင်းနိုင်ငံကနေဘာရင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးရေးကြားနာဖို့ရက်မတက်မှတ်ခင်မနေ့ပြန်အင်္ဂါနေ့မှာတော့ဗန်ကောက်မြို့ကရာဇဝတ်မှုစစ်ဆေးတဲ့တရားရုံးကို LRB ကိုရုံးထုတ်မှာဖြစ်တယ်လို့ထိုင်းနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်
။ဒေါက်ခင်ဆိုဝင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်သတင်းလှတွေကတော့ဒီလောက်ပါပဲ။တောတာရှင်များရှင်ဆောင်းနေနေဝေးတဲ့ဒီနှစ်တစ်ကူးရာသီရောက်တဲ့အချိန်တိုင်းမှာတော့ဆောင်းရာသီကိုခန်းစားရေးပွဲထားတဲ့သချင်းတွေခရစ်မတ်တေးသချင်းတွေနဲ့ VOA ကတောတာရှင်တွေအတွက်ဖျော်ဖြေတင်ဆက်ပေးနေတာဖြစ်ပါတယ်။ဒီနေ့မှာတော့တေးသန့်ရှင်ခင်မောင်တို့တီဆိုထားတဲ့သချင်းများဆိုတဲ့တေးသချင်းလေးကိုဖျော်ဖြေပေးမှာပါ။နားဆင်ကြရအောင်ပါရှင်။
เมฆเมฆกานาทองเสียงตันเสียงเมฆเมฆกาสองเกยมาเวลาเมฆทุกเมตตาโจเสด็จเนเวงเวงสวนกาเอญญาอยู่ตวาเรื่อยๆลา
ဒါရှင်ခင်မောင်တို့ရဲ့တစဉ်ညာဆိုတဲ့တေးသချင်းလေးကိုတော်တာရှင်နေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ချိုးလူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြတယ်လို့ Democratic မြန်မာတန် DBB မှာလည်းတစဉ်ပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ပြောပြပေးပါအောင်ရှင်
။ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့ဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့ဗန်နာရေးဆိုင်ရာအကြီးအကဲကိုဒီကနေ့ရုံးထုတ်မှဖြစ်ပြီးတော့သူ့ကိုအာမခံပေးတယ်မသိကြားနာဆုံးဖြတ်မှာပါ။မန်ဝမ်ဆောင်ကိုမတမာမှုဆွဲချက်တွေနဲ့တရားဆွဲကျင်နေတဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးတယ်မသိမဆုံးဖြတ်ခင်မှာသူ့ကိုအာမခံမပေးတင်ဘူးလို့ကနေဒါအစိုးရရှိနေတွေကပြောပါတယ်။သူရဲ့ရှင်းနေကတော့ကျမ်းမာရေးချောင်းအာမခံရတယ်လို့ပြောပါရယ်သူကိုဖမ်းဆီးထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရကတရုတ်နိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးကိုဆင့်ခေါ်ပြီးအင်မတန်ဆိုးဝါးတဲ့လုပ်ရက်ဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါရယ်နီဆန်ကားကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းကာလော့စ်ဂေါနီရဲ့ဝင်ငွေကိုအမေရိကန်ဒေါ်လာ44သန်းလောက်ရှော့တင်ပြခဲ့တဲ့အတွက်သူနဲ့ဒီနီဆန်အုပ်ကုမ္ပဏီဥက္ကဋ္ဌဟောင်းအပါဝင်နောက်ထပ်နီဆန်အမှုဆောင်အရာရှိနဲ့ဒီနီဆန်ကားကော်ပိုရေးရှင်းတို့ကိုဂျပန်အာဏာပိုင်တွေကတရားဝင်ဆွဲချက်တင်လိုက်ပါတယ်။ဂေါ်နဲ့နောက်အမှုဆောင်တဦးကိုဝင်ငွေကိုအခုနှစ်မတ်လအထိနောက်ထပ်3နှစ်လျှော့ပြခဲ့တဲ့အတွက်သူတို့နှစ်ဦးကိုဆွဲချက်အစ်စ်တွေနဲ့ပြန်ပြီးတော့ဖမ်းဆီးသွားမှာဖြစ်တယ်လို့ဂျပန်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။နိုင်ငံတော်ဝန်ပြီးခဲ့တဲ့၄ဘက်အတွင်းမှာဆန္ဒပြပွဲတွေရှိနေတဲ့ပြင်သစ်နိုင်ငံမှာဆန္ဒပြမှုတွေနဲ့ပတ်သက်လို့ဒမရအမန်နျော်မက်ခရွန်ကဒီကနေ့နိုင်ငံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။စနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆန္ဒပြသူတချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်ကားတွေကိုမိရှို့ခဲ့တဲ့အပြင်ဈေးဆိုင်တွေကိုလည်းဖျက်ဆီးခဲ့ပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအစိုးရတပ်စစ်တပ်ကဒီဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်နဲ့နေသားဆောင်တပ်ကထိပ်ပိုင်းအရာရှိကြီးတွေအပေါ်နောက်ထပ်ကန့်တအရေးယူမှုတွေလုပ်မယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်
။တရင်ချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Cardiff Bynum ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းလိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.